Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီစီစဉ်တွေကိုလိုင်းတိုမီတာ1925ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူသင်ဆက်တော်မှာပ
ါမင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါလွင့်မှုကြီးကြပ်ရေးနဲ့နေဆက်တတိုင်းကြီးကာရန်ဖို့အရေးကိုတော့ short ပေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အမေရိကန်ဘက်ကနေတူရကီနိုင်ငံသားတွေကိုယာယီပြည်ဝင်ခွင့်ခေတ္တဆိုင်းငံ့လိုက်ပါတယ်။စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့အမေရိကန်နိုင်ငံသား Richard H. Thaler ကိုချီးမြှင့်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာအစိုးရရဲ့ဝါဒဖြန့်ဝေမှုတက်တက်သားဖြစ်နေစေနိုင်ငံပိုင်သတင်းမီဒီယာတွေပေါ်နိုင်ငံတကာရဲ့အယုံကြည်မှုမရနိုင်တဲ့အနေအထားရှိနေတယ်ဆိုတဲ့သတင်းမှကြားမှာကတော့
ဒီလိုနိလမလာကဘာဟိုအမှန်တရားကိုပေါ်ပြတဲ့အခါကျတော့တကယ်မပြောဘူး credibility မရှိတော့ဘူးအဲဒီတော့ကျွန်တော်အားထားရမှာကတော့ပြည်တွင်းကတောင်းတနေတဲ့ပုဂ္ဂလိကမီဒီယာတွေပေါ်ထွန်းဖို့လိုပါတ
ယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုဥက္ကဋ္ဌဦးအောင်လာထွန်းမှပြည်စုံကတော့မကြခင်ကြားမှာပါဒါအပြင်မင်္ဂလာမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်ကနှစ်မြစ်အတွင်းဆက်လေဒဇင်သိန်းပေါင်းလို့လူ12ဦးတေဆုံတဲ့တဲ့နဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်6သိန်းကျော်အတွက်ကလောက်ဝမ်းရောက်ကာကောက်ကွေးစီတိုက်ကျွေးဖို့ UNICEF ကစီစဉ်နေတဲ့တဲ့အပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတကယ်လုပ်ခဲ့သလားဆိုတာစစ်ဆေးအတည်ပြုရမယ့်အကြောင်းလေးကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
Dreamer Sale လို့ခေါ်ကြတဲ့အမေရိကန်ပြည်တော်စုကိုကလေးဘဝကလေးကတရားမဝင်ရောက်လာသူတွေကိုဆက်လက်နေထိုင်ခွင့်ပြုရေးဒီမိုကရက်တင်နဲ့ဆွေးနွေးညှိနှိုင်းတဲ့နေရာမှာအမြဲတမ်းနေထိုင်ခွင့် Green Card စနစ်ကိုအလုံးစုံပြုပြင်ပြောင်းလဲဖို့နဲ့လူဝင်မှုကြီးကြပ်ရေးဝန်ထမ်းတစ်တောင်ထပ်မံခံထားဖို့တောင်ပိုင်းနယ်စပ်ကိုတတိုင်းတိဆောက်ရေးတို့ကိုတော့အလျှော့ပေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့တုန်းကရှင်းရှင်းလင်းလင်းပြောဆိုလိုက်ပါတယ်အရင်သမ္မတဥဘာမလက်ထက်ကမူဝါဒတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုတွင်းကိုကလေးဘဝမှာတရားမဝင်ရောက်ရှိလာတဲ့တိတ်နဲ့ချီတဲ့လူတွေကိုအကာအကွယ်ပေးထားတဲ့ဒါကာအစီအစဉ်ကိုအဆုံးသတ်ဖို့သမ္မတထရန့်ကပြီးခဲ့တဲ့လကကြေညာခဲ့တာပါ။ဒါပေမဲ့ဒါကာအစီအစဉ်နဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်တို့ကဒီမိုကရက်ခေါင်းဆောင်တွေနဲ့သဘောတူညီချက်မရခဲ့တဲ့နောက်မှာတော့သမ္မတကနေဆက်တတိုင်းခတ်ဖို့အရေးပြီးခဲ့တဲ့လကထပ်ပြီးပြောလာပါတယ်။သမ္မတထရန့်ဆောင်ရွက်လို့တဲ့လွှဲမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေထဲမှာတော့အမေရိကန်နိုင်ငံသားတွေနဲ့တရားဝင်နေထိုင်ခွင့်ရထားသူတွေရဲ့အသက်18နှစ်အောက်ကလေးတွေအိမ်တောင်ဘက်တွေကိုအမြဲတမ်းနေထိုင်ခွင့် Green Card ထုတ်ပေးမှုကိုကန့်သတ်ဖို့နောက်ကန့်သတ်ချက်လိုက်အမှတ်ပေးစနစ်တစ်ခုလုပ်ဖို့လည်းပါဝင်ပါတယ်။သမ္မတဘက်ကဆောင်ရွက်လိုနေတဲ့ကိစ္စရပ်တွေတဲကအများအပြားကိုတော့ Democratic ဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်ထားပါတယ်ရှင
်။တူရကီနိုင်ငံသားတွေကိုရွှေ့ပြောင်းနေထိုင်ခြင်းမဟုတ်တဲ့ပြည်ဝင်ခွင့်ဗီဇာလျှောက်ထားခွင့်ယာယီပိတ်ပင်လိုက်တယ်လို့အမေရိကန်ဘက်ကကြေညာလိုက်ချိန်မှာတူရကီဘက်ကလည်းအလားတူလက်တုံ့ပြန်လိုက်ပါတယ်။မကြာခင်ကအဖြစ်အပျက်တွေကြောင့်အမေရိကန်တန်ယုံနေရာစာအုပ်တွေနဲ့တန်ယုံဝန်ထမ်းတွေရဲ့လုံခြုံရေးအတွက်တူရကီစိုးရကအာမခံပေးနိုင်မှုအပေါ်ပြန်လည်ဆက်စစ်မှုတွေလုပ်ဖို့လိုနေတယ်လို့အင်ကာရာမြို့တော်ရှိအမေရိကန်တန်ယုံကြေညာချက်ထဲမှာဖော်ပြလိုက်ပါတယ်။ဒါပေမဲ့ဘယ်အဖြစ်အပျက်ကြောင့်အခုလိုပြန်ဆက်စစ်နေရတယ်ဘလောက်ကြာကြာအခုလိုဗီဇာရှာခွင့်ရဆိုင်ထားတယ်ဆိုတာကိုတော့မနေ့ကထုတ်ပြန်တဲ့ဒီကြေညာချက်ထဲမှာမဖော်ပြထားပါဘူး။ဒီကြေညာချက်ထဲမှာဆက်ပေါ်ပြခဲ့တာကတော့အခုလိုပြန်လည်ဆက်စစ်မှုတွေလုပ်နေချိန်မှာမိမိတို့တန်ယုံနယ်ကောင်စစ်ဝင်ယုံတွေကိုအပြင်ကလူတွေလာတဲ့အရေးအတွက်ရှော့ချနိုင်ဖို့တူရကီရှိအမေရိကန်တန်တမာရေးယုံတွေကနေဒီပြည်ဝင်ခွင့်ဗီဇာလုပ်ငန်းအားလုံးရပ်ဆိုင်းကြောင်းကြေညာလိုက်ချိန်ကစပြီးချက်ချင်းအသက်ဝင်မှာဖြစ်တယ်လို့ဆိုထားပါဗျာအခုလိုအမေရိကန်ဘက်ကကြေညာချက်ထုတ်ပြန်ပြီးနိုင်ငံပိုင်းကြာမှာပဲတူရကီဆိုရဘက်ကလည်းအမေရိကန်နိုင်ငံမှာတူရကီဗီဇာထုတ်ပေးကြတွေအားလုံးရပ်ဆိုင်းယာယီရပ်ဆိုင်းပြစ်လိုက်ပြီလို့အမေရိကန်ကြေညာချက်ထက်ကအသုံးနှုန်းနဲ့အကြောင်းပြချက်တွေအတိုင်းသုံးပြီးပြန်လည်ခြေပလိုက်ပါတယ်။တကယ်တော့လွန်ခဲ့တဲ့ပတ်ထဲမှာပဲအမေရိကန်တိုင်းရုံးမှာလုံနေတဲ့တူရကီနိုင်ငံသားမတင်ထိုပုစ်ကိုတူရကီဆူရကအကြမ်းဖက်အုပ်စုအဖြစ်ဆဆွဲထားတဲ့အဖွဲ့ခေါင်းဆောင်တူနဲ့ပုံမှန်တွေ့ဆုံနေမှုအတွက်တူရကီဘက်ကဖန်ဆီးခဲ့ပါတယ်။ဒီအဖွဲ့အနေနဲ့ပြီးခဲ့တဲ့နှစ်ကသမရရီဆက်ချေအော်ဒိုဝန်ကိုအာနာသိမ့်ဖို့ကြိုးပမ်းခဲ့တယ်လို့လည်းဆူရဘက်ကဆဆွဲထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရေးမှာတော့သဘောထားကွဲပြားမှုတစ်ခုမနစ်တနင်္ဂနွေနေ့ကထပ်ပြီးတော့ထွက်ပေါ်လာပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ Tennessee ပြည်နယ် Republican အထက်လွှတ်တော်မှ Bob Corker တို့ Twitter လူမှုကွန်ရက်မှာအပြန်အလှန်ဝေဖန်ပုတ်ခတ်ရေးသားခဲ့ကြတာပါ။ Mr. Corker ကရွေးကောက်ပွဲပြန်ဝင်ရေးထောက်ခံပေးဖို့ပန်ကြားခဲ့ပေမဲ့သူကညှင်းလိုက်တာကြောင့်အထက်လွှတ်တော်မှလက်လျှော့ပြီးထွက်သွားဖို့ဖြစ်လာခဲ့တာလို့သမ္မတထရန့်ကရှင်းတာပါ။ ဒီလိုရေးပြီးမိနစ်ပိုင်းကြာမှာပဲမစ္စတာကော့ကာကလည်းသမရအင်ဂျီရောကလူကြီးရင်းဌာနဖြစ်လာတာရှက်စရာကောင်းတယ်လို့တုံ့ပြန်လိုက်ပါတယ်။အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌလွှတ်တော်အမတ်ကော့ကာက2016ခုနှစ်သမရရွေးကောက်ပွဲကာလအတွင်းမစ္စတာထရန့်ကိုပြက်ပြက်သားသားထောက်ခံခဲ့သူတူဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရန့်တာဝန်ယူပြီးချိန်ကစလို့ Republican Party ဝင်ချင်းဖြစ်တဲ့ Mr. Coca ပေါ်ပို့ပြီးတော့ဝေဖန်လာတာဖြစ်ပါတယ်ရှင်
။ Spain နိုင်ငံ Catalonia ဒေသခံပြည်သူတွေက Spain ကနေခွဲထွက်ဖို့ကြိုးပမ်းတဲ့ဒေသအစိုးရကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ Barcelona မြို့မှာဆန္ဒပြခဲ့ကြပါတယ်။မနေ့ကလုပ်တဲ့ဒီဆန္ဒပြပွဲမှာစီစဉ်သူတွေကလူထု9သိန်းကျော်ပါဝင်ဆန္ဒပြခဲ့တယ်လို့ပြောပေမဲ့ရဲတပ်ဖွဲ့ဘက်ကတော့ဆန္ဒပြပွဲမှာပါဝင်သူရေအတွက်က3သိန်းခွဲပဲရှိတယ်လို့ထုတ်ပြောနေပါတယ်။ဒီဆန္ဒပြပွဲဟာတစုံတရာပြဿနာမဖြစ်ပဲငြင်းငြင်းကြံကြံပြီးသွားခဲ့ပါတယ်။ဆန္ဒပြပွဲမှာပါဝင်သူတူကသူတို့အနေနဲ့ဘာမှထုတ်မပြောပဲငြိမ်နေခဲ့တာကြားလှပြီးလို့ပြင်သစ်သတင်းဌာန AFP ကိုပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကတော့ကာတာလိုနီးယားပြည်သူတွေတချို့ကလွတ်လပ်ရေးပေးဖို့အတွက်ဒေသအစိုးရကြီးမှုဆောင်ရွက်ပေးတဲ့လူထုဆန္ဒခိုင်ရင်ပွဲတွေမှာတခဲနဲ့မဲပေးဆုံးဖြတ်ခဲ့ကြပါတယ်။ဘူဆူရကတရားမဝင်ဘူးလို့သတ်မှတ်ထားတဲ့အဲ့ဒီလူထုဆန္ဒခိုင်ပွဲမှာ90ရာခိုင်နှုန်းကစပိန်ကနေခွဲထွက်ဖို့မဲပေးခဲ့ကြပါတယ်။ဒါပေမဲ့ဒီမဲပေးသူအရေးအတွက်ဟာမဲဆန္ဒပေးပိုင်ခွင့်ရှိသူအရေးအတွက်ရဲ့ထက်ဝက်မကယောင်းနေနေခဲ့ပါတယ်။ဒီကြလွတ်လပ်တဲ့ဆန္ဒသဘောထားစစ်တမ်းတွေအရတော့အခုလိုလွတ်လပ်ရေးကြေညာဖို့ထက်စပိန်နိုင်ငံအတွင်းမှာဆက်လက်ရှိနေခြင်းတဲ့ကာတာလူးနီးယားပြည်သူအရေးအတွက်ကပိုများကြောင်းပြသနေပါတယ်ခင်ဗျာ။
ဒီဝေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေမြန်မာပိုင်းစစ်စင်ရဲ့ဒီနေ့လာနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေလိုက်ပါလာတဲ့လေတစင်းမိနစ်တနင်္ဂနွေနေ့ကနေမြုပ်တာကြောင့်အနည်းဆုံး12ဦးယင်းနှစ်သေဆုံးရပါတယ်။သေဆုံးသူ12ဦးထဲမှာကလေးငယ်10ဦးအဖွားအိုတဦးနဲ့အမျိုးသားတဦးတို့ပါတယ်လို့ဘင်္ဂလားဒေ့ရှ်နယ်စပ်ရေးရာတာဝန်ရှိသူကပြင်သစ်သတင်းအေဂျင်စီ AFP ကိုပြောဆိုပါတယ်။မြန်မာနိုင်ငံအနီးမှာလေနှင်းမြုပ်ခဲ့တာဖြစ်ပြီးလိုက်ပါလာသူတချို့ကတော့ကမ်းခြေကိုရေကူးသွားနိုင်ခဲ့တယ်လို့လည်းသူကပြောပါတယ်။နေမြုပ်ချိန်မှာလူပနှစ်ယောက်လိုက်ပါလာတယ်ဆိုတာကိုလည်းအတိအကျမသိရပါဘူး။ဒါပေမဲ့လည်းဒီလိုလှေတွေမှာတော့လူတွေအပြည့်အချက်လိုက်ပါလေရှိပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခွဲခြားထားတဲ့နတ်မြစ်ထဲမှာလှေနှစ်ခဲ့တာပါ။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကဆက်လို့ရခိုင်ပြည်နယ်တဲကရိုဟင်ဂျာမွတ်စလင်5သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတယ်လို့ကုလသမဂ္ဂကပြောဆိုထားတာလည်းဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံလက်စားမှုတိုက်ဖျက်ရေးအဖွဲ့ကယာရုကဖြုတ်ချခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းနဝက်ရှာရစ်ရဲ့သမတ်ကိုသူလန်ဒန်ကစီလာတဲ့လေရင်အစ္စလာမဘတ်မြို့တော်ကိုဆက်ရောက်ပြီးမကြာခင်လေးမှာပဲဖမ်းဆီးလိုက်ပါတယ်။ဒီနေ့မနေ့ပိုင်းကပဲအခုလိုရောက်လာတဲ့မိုဟာမက်ဆပ်တာကိုအမျိုးသားတာဝန်ယူတာဝန်ခံမှုပြည်သူကဖမ်းဆီးခဲ့တာပါ။ဆပ်တာရဲ့ဇနီးဖြစ်သူဝန်ကြီးချုပ်ဟောင်းနဝက်ရှာရစ်ရဲ့ဇနီးမာရီယန်နဝက်လည်းဒီလေရင်ပေါ်မှာအတူပါလာခဲ့ပေမဲ့အဖမ်းမခံခဲ့ရပါဘူး။ဒီနေ့နောက်ပိုင်းကအမျိုးသားတာဝန်ယူတာဝန်ခံရေးပြည်သူခုံရုံးမှာဝန်ကြီးချုပ်ဟောင်းနဝက်ရှာရစ်ရဲ့မိသားစုပိုင်ဆိုင်မှုတွေနဲ့ပတ်သက်တဲ့အမှုတွေစစ်ဆေးရမှာသူတို့လင်မယားနှစ်ယောက်လုံးတက်ရောက်ခဲ့ကြပါတယ်။ဒီလအစောပိုင်းတုန်းကဒီခုံရုံးစစ်ဆေးဌာနမှတက်ရောက်ဖို့ပြက်ကွက်ခဲ့တဲ့ဒီလင်မယားနှစ်ယောက်ကိုဒီတရားဝန်ကနေအမှတ်ကံကျနောက်ဆုံးတော့ပြေးခဲ့ပါတယ်။ဒါကြောင့်ဆပ်တာကိုထိတိမ်ထားခဲ့ရခံနေလွှတ်ပေးခဲ့ပါတယ်။အခုလိုသူတို့မိသားစုငွေကြေးကိစ္စတွေကိုစစ်ဆေးနေတာကနိုင်ငံရေးရာကြံစည်လှုပ်ဆောင်တာသာဖြစ်တယ်လို့သူတို့လင်မယားဘက်ကယုံကြည်ထားပါတယ်။သူတို့လင်မယားမတက်ရောက်ခဲ့တဲ့ဒီလစံပိုင်းခုံရုံးကိုတော့ဝီဂျုဟောင်းနဝက်ရှာရစ်တက်ရောက်ခဲ့ပေမဲ့သူတို့လင်မယားပါဝင်ဝင်းကြီးချုပ်ဟောင်းရဲ့တမက်နှုတ်သားနှုတ်လည်းမတက်ရောက်ခဲ့ပါဘူးဒီသားနှုတ်ခုံရုံးမတက်လာတဲ့ပုံမင်းမြန်ရမှာသူတို့ကနိုင်ငံခြားမှာနေတာမို့ပါကစ္စတန်ဥပဒေနဲ့အကျုံးမဝင်ဘူးလို့သမီးမာရီယန်ကထုတ်ပြောခဲ့ပါတယ်ခင်ဗျာ
အယ်ဖန်နိုဘဲအမှတ်တရဖြစ်ချင်းမြင့်တဲ့စီးပွားရေးတိတ်ပတ်ဆိုင်ရာ Savage Risk Bank ဆုဖြစ်တဲ့2019ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘဲဆုကိုတော့အမေရိကန်နိုင်ငံသား Richard H. Thaler ကိုချီးမြှင့်လိုက်ပါတယ်။အမှုအချက်ဆိုင်ရာစီးပွားရေးပညာရပ်ဆိုင်ရာမှာသူ့ရဲ့ဆောင်ရွက်ချက်အတွက်စီးပွားရေးဆိုင်ရာနိုဘဲဆုကိုချီးမြှင့်တာဖြစ်တယ်လို့စုရွေးချယ်ရေးကော်မတီကပြောပါတယ်။စင်ကျင်တုံတရားအကန့်အသတ်တဝူးချင်းအကြိုက်တွေနဲ့ချုပ်တီးနိုင်ခြင်းမရှိတာတွေကြောင့်ဖြစ်လာတဲ့အကျိုးဆက်တွေကိုစူးစမ်းဖော်ထုတ်ပြီးလူသားတွေရဲ့အမှုအချက်တွေက တဦးချင်းစီရဲ့ဆုံးဖြတ်ချက်တွေနောက်ဈေးကွက်အပေါ်မှာဘလို့တက်ရောက်မှုရှိနေတယ်လဲဆိုတာကိုပါမောက်ခတာလာကဖော်ထုတ်ပြသခဲ့တယ်လို့ဆွေဒင်သိပ္ပံအသင်းကြီးကပြောဆိုထားပါတယ်။နယူဂျာစီပြည်နယ် East Orange မှာ1945ခုနှစ်ကမွေးဖွားခဲ့သူ Richard H. တာလာကနယူးယောက် Rochester တက္ကသိုလ်ကနေ1984ခုနှစ်မှာပါရဂူဘွဲ့ရရှိခဲ့သူပါ။ Illinois ပြည်နယ် Chicago တက္ကသိုလ် Booth School of Business ရဲ့အပြုအမူဆိုင်ရာသိပ္ပံနဲ့စီးပွားရေးပညာဆိုင်ရာပါမောက္ခလည်းဖြစ်ပါတယ်။တော်ဝင်စီတဲ့သိပ္ပံအသင်းကြီးကဒီကနေ့တနင်္လာနေ့မှာကြေညာလိုက်တဲ့စီးပွားရေးဆိုင်ရာနိုဘယ်ဆုအတွက်တော့စုကြီးကဒေါ်လာတသန်းနဲ့တသိန်းချီးမြှင့်มาဖြစ်ပါတယ်ရှင်
။ဘော့စနီးယားနိုင်ငံမြို့တော်ခွန်ရုံးတစ်ခုကစရီဘရနီကာမြို့မှာတာဝန်ချခဲ့တဲ့ဘော့စနီးယားကြီးတဲ့တမူကောင်တူကို1990ခုနှစ်များအတွင်းဆစ်ရဆွေးမှုကနေကင်းလွတ်ခွင့်ပေးလိုက်ပါတယ်။အသက်50အရွယ်ကိုရောက်လာနေပြီဖြစ်တဲ့ဒီတမှုနေစာအော်ရစ်အနေနဲ့1992ခုနှစ်တုန်းကဆပ်အနယ်ဝင်ဘော့စနီးယားနိုင်ငံသားအချင်းသား3ဦးကိုတပ်ဖြတ်ခဲ့မှုမှာအပြစ်မရှိဘူးလို့ဆာရာဂျေဗိုမြို့တော်ခေါင်းဆောင်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
။နေလာနေညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမှသင်ယူထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ။အခုထုတ်လွှင့်နေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7 Juru ကနေထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ဆက်ကနက်မြေအတွင်းလှည့်တင်းဒီကနေ့နေမြုပ်ခဲ့တာကြောင့်ရူဝင်ဂျာမွတ်စလင်ဒုက္ခသည်12ယောက်ထက်မနည်းတိဆုံသွားပါရယ်။တိဆုံသူတွေထဲမှာအများစုဟာကလေးတွေဖြစ်ကြပြီးလှေပေါ်မှာပါလာတဲ့လူရှိယောက်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အနာပိုင်တွေကပြောပါရယ်။ Reuters သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြထားပါရယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ဆက်မှာရူဝင်ဂျာမွတ်စလင်ဒုက္ခသည်တွေလိုက်ပါလာတဲ့လှည့်တင်းဒီကနေ့အောက်တိုဘာ9ရက်နေ့မှာနေမြုပ်သွားတာကြောင့်လူ12ယောက်ထပ်မံတည်ဆုံသွားခဲ့တယ်လို့ဘင်္ဂလားဒေ့ရဲတပ်ဖွဲ့ကပြောပါတယ်။ဒီဆက်လေးဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ဘတ်စွန်ရှာပူရီဒရစ်မြို့အနီးနက်မြက်ထွန်းမှာနေမြုပ်ခဲ့တာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။လေဝံဝါလူပင်ယောက်ပါဝင်တယ်ဆိုတာအတိအကျမပြောနိုင်ပေမဲ့ကလေးငယ်10ဦးအပါအဝင်အမျိုးသားတဦးနဲ့အမျိုးသမီးတဦးရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့ပြီးလူ10ယောက်ထပ်မံကိုကယ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကပြောပါတယ်။အသက်30အရွယ်ဆာယက်ဟူစိန်ကတော့ဒီလေနှိမ့်မြုပ်တဲ့အထက်မှာအသက်မသေးပဲကြံခဲ့သူတူဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့မိသားစုဝင်အတော်များများလှေနှစ်တဲ့အထက်မှာပါသွားခဲ့တယ်လို့ဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ်
။ ကျွန်
တော်နဲ့ကျွန်တော်မိမရဲ့ကလေး၃ယောက်ရဲ့ကျွန်တော်အမေနဲ့ကျွန်တော်ယက်ခမစုစုပေါင်းကျွန်တော်တို့အားလုံး9ယောက်ပါ။အဲ့ဒီအထက်မှာကျွန်တော်တစ်ယောက်ပဲအသက်ရှင်ပါတယ်။ကျွန်တော်တို့အားလုံးစောင့်နေရေးအတွက်ခက်ခက်ခဲခဲရည်တည်ရပါတယ်။သူတို့ကရွာရီအိမ်တွေကိုမီးရှို့ပါတယ်။ကျွန်တော်တို့အသက်ဘေးကနေလွတ်အောင်ဒီကိုထွက်ပြေးခဲ့တာပါ
။မကြာသေးရင်ငါရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတာဖြစ်ပြီးတချို့တွေကတော့ဆက်လီတွေနဲ့နယ်စပ်ကိုဖျက်ကူးကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းနတ်မြေအတွင်းဆက်လီတစ်စင်းနှိမ့်မြုပ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်20ထပ်မံတည်ဆုံးခဲ့ပါသေးတယ်။အခုဒီချိန်လင်းနှိမ့်မြုပ်ခဲ့တဲ့အခြေအနေကိုတော့ဆာယက်ဟူစိန်ကအခုလိုပြောပါတယ
်။ဘူရမဒ်ဆူရဟဂျရခီဒူကူရဟွန်ဆယ်လီရဲ
ကလေးတွေပါဝင်လူရည်အတွက်က20ကနေ60လောက်ထိရှိပါတယ်။ကန်းကြီမှာ10လောက်ဆောင်ရပါတယ်။ညနေ6နာရီလောက်လေရောက်လာတဲ့အချိန်မှာလေဝော်ကိုတက်ကြပါတယ်။ပြီးတော့တနာရီလောက်သွားပြီးတဲ့အချိန်မှာလေကနင်းပြီးတော့ကျွန်တော်မိသားစုလည်းအဲဒီမှာပါသွားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်အေဂျင်စီတွေရဲ့အဆိုအရတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာ9သိန်းကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတချို့နဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်နေတယ်လို့ဆွဆွဲလိုက်ပြီးမြန်မာအစိုးရဘက်ကတော့ဒါကိုလက်မခံဘဲပယ်ချခဲ့ပါတယ်။ဩဂုတ်လ25ရက်နေ့ကအာဆာလို့ခေါ်တဲ့ရိုဟင်ဂျာအစိုးရအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်း30ကျော်ကိုဝန်ရောက်တိုက်ခိုက်ခဲ့တာကိုမြန်မာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်ရာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေမတိမငြိမ်ဖြစ်လာခဲ့တာပါ။အာဆာအဖွဲ့ရဲ့ဒီတိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်12ယောက်အပြင်ရခိုင်ဗုဒ္ဓဘာသာဝင်တွေ၊ဟိန္ဒူတွေနဲ့တခြားလူနည်းစုမျိုးနွယ်ဝင်တွေတိုက်ဆုံတာတွေနဲ့နေရက်ဆုံးခွာထွက်ပြေးတာတွေရှိခဲ့တယ်လို့မြန်မာအစိုးရဘက်ကပြောလိုက်ပြီးတော့အာဆာအဖွဲ့ကိုလည်းအကြမ်းဖက်အုပ်စုအဖြစ်နဲ့ကြေညာခဲ့ပါတယ်ခင်ဗျာ
။ကိုရင်တိုင်းတင်ပြသွားတာပါ။ခုတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေကိုကလဝမ်းယောဂါကကွယ်ဆေးတိုက်ကြွတဲ့အစီအစဉ်တင်ပြပါမယ်။ကမ္ဘာမှာဒုတိယအကြီးဆုံးကလဝမ်းယောဂါကကွယ်ဆေးတိုက်ကြွတဲ့အစီအစဉ်ဖြစ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်6သိန်းကျော်အတွက်စီစဉ်နေကြောင်း UNICEF ကတနင်္ဂနွေနေ့မှာပြောပါရယ်ဒုက္ခသည်6သိန်းကျော်မှာကလေးဦးရေတစ်ဝက်ကျော်ရှိနေပြီးအဟာ အစာအာဟာရချို့တက်မှုကိုစိုးဝါရင်ဆိုင်နေရတယ်လို့ဒုက္ခသည်စခန်းတွေမှာလူကြီးအသိများနေတဲ့အတွက်ကူးစက်ယောဂပြန့်ပွားမဲ့အန္တရာယ်ရှိနေကြောင်းလဲကုလသမဂ္ဂကသတိပေးပြောကြားခဲ့ပါတယ်။မိုက်အင်ဂျင်နိုင်ကအပြည့်အစုံတင်ပြထားပါတယ်ရှင
်။ဒါကတော့ဘင်္ဂလားဒေ့ရှ်နယ်စပ် Cox Bazar မြို့မှာရှိတဲ့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေကျုံးဝဲရဲ့အေးအေးခန်းတွေကိုတနုမီနီကကာလာဝဲယောဂါကာကွယ်ဆေးတိုက်ကျွေးမဲ့စေဝါပစ္စည်းတွေရောက်ရှိလာတာဖြစ်ပါတယ်။ UNICEF အနေနဲ့ကာလာဝဲယောဂါကာကွယ်ဆေးပေးတဲ့ဒုတိယအကြိမ်မြောက်အကြီးဆုံးအစီအစဉ်ဖြစ်အခုရိုဟင်ဂျာဒုက္ခသည်6သိန်းကျော်အတွက်စီစဉ်နေတာဖြစ်ကြောင်း UNICEF ဆက်သွယ်ရေးဆိုင်ရာမန်နေဂျာစကီဖိုင်ဇူလာကပြောပါတယ
် This is going to be the world's second largest cholera vaccine.
ငွေမလာတော့ကဟေတီမှာပြုလုပ်ခဲ့တဲ့ကလာဝမ်းယောဂါကာကိုဈေးထိုးပေးတဲ့အစီအစဉ်ပြီးရင်အခုဟာကတော့ကမ္ဘာမှာဒုတိယအကြီးဆုံးဖြစ်ပါတယ်။အဲဒီတော့ကဟီတီမှာလူပေါင်း၈သိန်းကိုကာကွယ်ဈေးထိုးခဲ့ပါတယ်။အခုဘင်္ဂလားဒေ့ရှ်မှာတော့အသက်အရွယ်တစ်နှစ်ကနေအထက်ရိုဟင်ဂျာဒုက္ခသည်ပေါင်း၆သိန်းခွဲအတွက်ကာကွယ်ဈေးထိုးဖို့တတ်မှတ်စီစဉ်ထားပါတယ
်။တနီယာတဲကိုလူဦးရေတိမ့်နဲ့ချီပြီးအစုလိုက်အပြုံလိုက်ရောက်ရှိလာတဲ့အချိန်ဒီဟာကူးစက်ယောဂါတွေပြန့်နှံ့နိုင်တဲ့အန္တရာယ်များလွန်းနေတယ်လို့လည်းSaki Faisula ကဆိုပါတယ
် They are occupying 9.6 million square meters
of space. ဒါတွေလက်ရှိယူထားတဲ့နေရာအကျယ်ဝန်းဟာ၄မိုင်နီးပါးရှိပြီးဘလုံးကွင်းပေါင်း900နီးပါးလောက်ကျဲပါတယ်။ဒါဟာအလွန်ကိုကြီးမားပါတယ်။နောက်ဒီလူတွေအားလုံးဟာအဲ့ဒီနေရာမှာစုပြုံပြီးပြည့်ကျက်နေတာပါ။သူတို့အတွက်နေရာထိုင်ခင်းအထောက်အကူပစ္စည်းမရှိသလိုအခြေအနေတွေအလွန်ကိုဆိုးဝါးနေပြီးတောက်သုံးရင်နဲ့မိလာအဆအဆအရာရာအတွက်လုံလောက်မှုမရှိပါဘူး။ကျွန်တော်တို့တွေ့ခဲ့ရတဲ့အရင်ကတခြားလူသားချင်းဆိုင်ရာအကြက်တဲပြဿနာတွေကနေရခဲ့တဲ့အတွေ့အကြုံရအခုလိုမျိုးလူတွေအစုလိုက်အပြုံလိုက်ရှိနေတဲ့နေရာမှာကာလဝမ်းယောဂါလိုမျိုးကူးစက်တဲ့ယောဂါအနေနဲ့ဟာအများရှိနေတတ်ပါလေ
ရိုဟင်ဂျာဒုက္ခသည်တွေကိုပထမအကြိမ်ကာလဝမ်းယောဂါကာကွယ်ဆေးတိုက်ကျွေးမဲ့အစီအစဉ်ပြီးတဲ့နောက်မှာအသက်တစ်နှစ်ကနေ၅နှစ်အရွယ်ကလေးပေါင်း2သိန်း5000အတွက်လေကာလဝမ်းယောဂါကာကွယ်ဆေးပေးဖို့ရှိကြောင်းစာကီယိုဖိုင်ဇူလာကပြောပါတယ်ဒီတော့တွင်အခြားကူညီပေးရေးအဖွဲ့အစည်းတွေကလည်းရိုဟင်ဂျာဒုက္ခသည်ကလေးတွေတိမ့်နေချီပြီးအစာအာဟာရချိုးတက်မှုနဲ့ရင်ဆိုင်နေရကြောင်းသတိပေးပြောဆိုခဲ့ပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကနေလုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်တွေဘက်ကပြန်လည်နှိမ်နင်းတဲ့စစ်ဆင်ရေးကြောင့်နှစ်လအတွင်းရိုဟင်ဂျာ5သိန်းကျော်ဟာမြစ်ချောင်းပင်လယ်နဲ့လေကွင်းတွေကိုကျော်ဖြတ်ပြီးထွက်ပြေးလာကြတာဖြစ်ပါတယ်။ဒီကရက်စနေနေ့ကတော့မြမအစိုးရနဲ့စစ်ဆက်ညှိနှိုင်းမှုတွေလုပ်ဖို့အတွက်အစဉ်သင့်ဖြစ်နေကြောင်းအာဆာအဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
။မိုင်းအင်ဂျင်နိုင်တင်ပြတော်တာပါ။ခုတော့မြမသတင်းမီဒီယာဆိုင်ရာသတင်းဖက်ဆက်ပါမယ်။အစိုးရရဲ့ဝါဒဖြန့်ဝေမှုတက်တက်သားဖြစ်နေစေနိုင်ငံပိုင်သတင်းမီဒီယာတွေအပေါ်နိုင်ငံတကာရဲ့ယုံကြည်မှုမရနိုင်တဲ့အနေအထားမှာပြည်တွင်းသတင်းမီဒီယာတွေရဲ့အကြီးအသေးပြည့်မီစွာနဲ့ခိုင်မာတဲ့သတင်းအချက်အလက်တွေနိုင်ငံတကာကိုဖြန့်ဝေနိုင်အောင်မြန်မာသတင်းသမားတွေဖက်ကကြိုးစားနေကြရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတူဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။အရသာအစိုးရလက်ထက်သတင်းလွတ်လပ်ခွင့်နဲ့သတင်းအချက်အလက်ရယူမှုနိုင်မှုတွေမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေမြန်မာအသေးသေးမီဒီယာလောကမှာအထူးသဖြင့်ပြည်တွင်းသတင်းမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ရေရှည်ရက်တည်နိုင်ရေးအတော်လေးအခက်အခဲဖြစ်နေကြတယ်လို့လည်းဆိုပါတယ်မဆုမုံကတင်ပြထားပါတယ
်ဟုတ်ပါတယ်အရသာအစိုးရလက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းချက်လက်ရယူခွင့်နောက်သတင်းမီဒီယာတွေရဲ့ရက်တည်နိုင်ခွင့်တွေဟာအတော်လေးကိုမေးခွန်းထုတ်ခံနေရတဲ့အနေအထားဖြစ်နေတယ်လို့သတင်းမီဒီယာသမားတွေကဝေဖန်ပြောဆိုလိုက်တာပါ NND အရသာအစိုးရအနေနဲ့သတင်းမီဒီယာတွေရဲ့အရေးပါတဲ့အခန်းကဏ္ဍနဲ့လက်ရှိမြန်မာနိုင်ငံရဲ့သတင်းချက်လက်ဖြန့်ဝေမှုတွေအပေါ်နိုင်ငံတကာရဲ့ယုံကြည်မှုတည်ဆောက်နိုင်မှုအင်မတန်ခဲယဉ်နေတဲ့အခြေအနေမှန်ကိုသုံးသပ်ဖို့အချိန်ရောက်နေပါပြီလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုက္ကဋ္ဌဦးအောင်လာထွန်းကပြောဆိုလိုက်ပါတယ်
ကျွန်တော်သိရတဲ့ message ကတော့သုံးသပ်ဖို့ကောင်းပါပြီအခြေအနေမှန်ကိုသုံးသပ်ပြီးတော့ပြည်ပြင်းစင်တာတွေကိုပြည်ပြင်းဖို့ကောင်းပါပြီမီဒီယာကိုနားလည်ဝင်လို့ဖို့ကောင်းပါမီဒီယာသဘောဟာဘလို့ရှိတယ်ဆိုတာကိုမီဒီယာဟာပြောချင်တယ်ပြောလို့ချင်တယ်လို့မရဘူးခင်အဲ့ဒီအခြေအကုံတော့ပါပြီမီဒီယာမှာကောင်းတဲ့ productive ဖြစ်ပါတယ် backfire ဖြစ်တာပေါ့ပြောလို့မယုံလည်းအဲ့လိုမျိုးဖြစ်ပြီးတော့သုံးသပ်ပြီးတော့လုပ်ရတဲ့အများကြီးရှိပါခင်ဗျာတကယ်တမ်းသာသူတို့ကအကြံဉာဏ်လက်ခံချင်တယ်ဆိုကျွန်တော်တို့မှမျှဝေပြင်နိုင်တဲ့အတွေ့အကြုံရှိပါတယ်အဲ့ဒါမီဒီယာကိုချက်ချင်းတုံ့ပြန်ရပါမယ်တုံ့ပြန်ရဆိုတာညှိဆန်မှုပြောတာမဟုတ်ဘူးနောက်ပြီးတော့မီဒီယာကို access ပေးရပါမယ်ပေးစင်းပေးထားတဲ့လူတွေကိုပေးရမယ်ပြီးတော့အချင်းမီဒီယာရဲ့သဘောက time sensitive ဖြစ်ပါတယ်အချင်းအတင်းဆုံးမခံဘူးအခုဆိုရင် telecom မီဒီယာတွေပေါ်ပေါက်လာတယ်လူတိုင်းလက်ထက်မှာနေပြီးတော့ဒီ social media သမားတွေပေါ်လာတယ်အဲ့ဒီခါကျတော့ကျွန်တော်မီဒီယာကဒီသတင်းစီးရင်းမှုဟာစိတ်ငြင်းဆန်လာပါပြီမန်ဒေးသတင်းဖြစ်ရင်ဖြစ်မယ်မှားတဲ့သတင်းဖြစ်ရင်ဖြစ်မယ်ကောင်းတဲ့သတင်းမကောင်းတဲ့သတင်းအဲ့ဒီ citizen journalist တွေပေါ်လာပါတယ်သူတို့မှဆို editor မရှိဘူး ethic မရှိဘူးကျင်းဝတ်မရှိဘူးအတိအကျမရှိဘူးရှိဘူးနောက်ဒီစနေတကျလေ့ကျင့်ထားတဲ့ဤပညာအဲ့ဒါကြီးဟာလည်းမရှိဘူးအဲ့တော့အဲ့ဒီပြန်နေရလည်းရှိပါတယ်သတင်းအမှားတစ်ခုဟာ မြန်မြန်ဆန်ဆန်နဲ့ပြန်ပေါ်ဖို့လိုပါတယ်အဲ့ဒီဟာကိုထိရှုပ်ဖို့တော့သတင်းမှန်ကိုအမြန်ဆုံးထုတ်ပြန်ဖို့အရေးကြီးပါတယ်ဘယ်ဖွေးစီကိုဆက်ဆံရမလဲဆက်ပြရမလဲမသိဘူးသတင်းတစ်ခုကြားတယ်တောင်းဝဖုန်းမကင်ဘူးဖြေမိလို့မရှိဘူးတာဝန်ယူပြီးတော့ဖြေရှင်းပေးမိလို့မရှိဘူးတစ်ဖက်ဆက်ဖြစ်နေတာပေါ့ဒါမျိုးပြောရမယ်ဖြေရှင်းရမယ်မဖြေရှင်းခင်အဲ့ဒီကိုယ့်ဟာကိုအင်ဂျာလုံးရမှာပေါ့တာဝန်ယူထားတဲ့ပုံစံတွေကအင်ဂျာလုံးဖို့လိုပါတယ
်အထူးသဖြင့်ကတော့လွတ်လပ်တဲ့ရေသွေးပြည့်မီတဲ့ပြည်တွင်းသတင်းမီဒီယာတွေပေါ်ထွန်းလာနိုင်မှုကပုဂ္ဂလိကသတင်းဌာနတွေရဲ့အခန်းကဏ္ဍနဲ့သတင်းသမားတွေရေရှည်ရက်တည်နိုင်ရေးဘဏ္ဍာရေးပါဝင်အစအစအရာရာကြက်တဲမှုစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဒီယိုဂရာဦးအောင်လာထွန်းကပြောပါတယ
်။သူတို့လူနေတာကပြည်တွင်းကတကိကိုတောင်းတောင်းနေတဲ့နော်ပြည်တွင်းကပုဂ္ဂလိကမီဒီယာကသတင်းသမားတွေလိုပဲနေပါတယ်။ဘာလို့ဆိုတော့နိုင်ငံပိုင်မီဒီယာကပြောတာကိုနိုင်ငံကလက်ခံနေလက်ခံတာမရှိပါဘူး။ကျွန်တော်တို့နိုင်ငံပိုင်မီဒီယာဟာပြည်ကလေး150လောက်ပါစားပြီးတော့ပြည်တွင်းမှာဝါဒပြန်ဖို့အတွက်လောက်ပဲအဲ့ဒါအတွက်ပဲသူတို့ကဥတီလှုပ်ရှားခဲ့ပါတယ်။ဒါအမှန်တော့သူကပြောတာပါ။တကိကိုနီလန်းကလာကဘာကိုအမှန်တရားကိုပေါ်ပြတဲ့အခါကျတော့တကယ်မလိုမဟုတ်ဘူး။ credibility မရှိတော့ဘူး။အဲ့ဒီကကျွန်တော်တို့အားထားရမှာကတော့ပြည်တွင်းကတောင်းတနေတဲ့ပုဂ္ဂလိကမီဒီယာတွေပေါ်ထွန်းဖို့လိုပါတယ်။ဒါပေမဲ့အရေးချင်းပြည်မီတဲ့ပုဂ္ဂလိကမီဒီယာတွေနိုင်ငံတကာကိုထိုးဖောက်နိုင်ဆုံးရှိတဲ့ပုဂ္ဂလိကမီဒီယာတွေကျွန်တော်တို့ရဲ့အင်းငင်းနိုင်ငံတွေမှာရှိတယ်နော်။ထိုင်းမှာဆိုရင် Nation တို့ Bangkok Post တို့တခြားနိုင်ငံတွေပါအိန္ဒိယမှာဆိုတော့ပြောမလို့နဲ့တော့အဲ့လိုမီဒီယာမျိုးပေါ်ထွန်းအောင်ကျွန်တော်တို့ကပြုစုပို့ထောင်ဖို့လိုပါတယ်။ဒါသတင်းသမားတူဦးတယောက်ရှိစဉ်လဲနိုင်ငံတကာအတွေ့အကြုံရအောင်လုပ်ရမယ်။နိုင်ငံတကာဘာသာစကားတွေနဲ့ရင်းနှီးတာအောင်လုပ်ရမယ်။အဲ့ဒီဘက်မှာကျွန်တော်အားနေတော့တာပေါ့။နိုင်ငံတကာမှာလုံးဝကျွန်တော်တို့တော့ပြည့်စုံနေတယ်ကျွန်တော်ရဲ့ image ပေါ့ကျွန်တော်ရဲ့ပုံလေးကိုပြန်ပြီးတော့အဖက်စီဖို့ဟာကျွန်တော်တို့အကြီးမားဆုံးစင်ကော်မှုပ
ါအစိုးရပိုင်းသတင်းဌာနတွေရဲ့သတင်းဖြန့်ဝေမှုဟာ policy ဝါဒဖြန့်ဝေမှုပုံစံတသက်ပဲဖြစ်နေသေးတာမို့ပြည်တွင်းပုဂ္ဂလိကသတင်းမီဒီယာတွေဘက်ကခိုင်မာတဲ့သတင်းအချက်အလက်တွေနဲ့နိုင်ငံတကာကစိတ်ချယုံကြည်မှုရစေမဲ့သတင်းရင်းမြစ်တွေဖြစ်နိုင်ရေးအတွက်ကိုလည်းသတင်းမီဒီယာတာဝန်ရှိသူတွေဘက်ကစ조사ဆောင်ရွက်နေကြတယ်လို့သတင်းမီဒီယာကောင်စီဒီဥက္ကဋ္ဌကဆိုပါတယ
်နောက်ကျွန်တော်ရဲ့အဓိကစင်ကော်မှုတစ်ခုဟာပြည်တွင်းကပုဂ္ဂလိကမီဒီယာတွေဟာလောလောလည်လည်းနဲ့ဖုံးဖြူချင်တန်နိုင်ဖို့အခက်အခဲတွေ့နေရပါတယ်အဓိကတော့ဝင်ဝင်နေပါလို့ပါအဲ့ဒီကဘာဖြစ်လဲဆိုတော့ပုဂ္ဂလိကသတင်းစာတွေကရက်တင်ထိုင်ဖို့အခွင့်အရေးနေပါပါတယ်အများဆုံးနေပါတာပေါ့အများဆုံးနေပါတော့ဘာဖြစ်လဲဆိုတော့ပုဂ္ဂလိကသတင်းစာတွေဟာသူရဲ့သတင်းသမားတွေနဲ့သူတို့ကိုယ်တိုင်ရဲ့အရေးကြီးနေမှာဖို့အတွက်အရင်းအမြစ်တွေထုတ်လုပ်မှုအားနေပါကျွန်တော်တို့အဲ့လိုဆက်ဆက်မှုရှိနေချင်ပါတယ
်ဒါအပြင်အစိုးရဘက်ကနေအချိန်နဲ့တပြေးညီပြည်သူနဲ့အများသိရှိနိုင်အောင်သတင်းမီဒီယာတွေကိုသတင်းထုတ်ပြန်တာနဲ့ခိုင်မာတိကျယုံကြည်စိတ်ချရတဲ့သတင်းချက်လက်တွေရရှိနိုင်မှုအခက်အခဲရှိနေတာကလည်းအဓိကစိန်ခေါ်မှုတွေဖြစ်နေတယ်ဆိုတာပြန်ကြားရေးဝင်ကြီးအပါအဝင်အစိုးရဌာနအသီးသီးတာဝန်ရှိသူတွေနဲ့အစိုးရကိုယ်တိုင်သတိချက်စီခြင်းနဲ့လို့သတင်းမီဒီယာတာဝန်ရှိသူတွေကပြောဆိုလိုက်တာဖြစ်ပါတယ်ရှင
်။ဘုရားရှင်မြမဗုဒ္ဓဘာသာဝင်တွေအမုံမြတ်ထားတဲ့ရင်းကျွလာပြီနိရွှေတကုံစီရီရင်မှာငုံဦးရောင်းတဲ့မွတ်စလင်ဈေးတဲ့ကိုအမျိုးသားရေးလှုပ်ရှားသူတွေနဲ့တန်ခါချုပ်ဈေးမရောမှုအတွက်တားမြစ်မောင်းထုတ်ခဲ့တဲ့ဖြစ်ရကြောင်းလူမှုကွန်ရက်တွေပေါ်မှာဒီကိစ္စအတော်လေးညှဉ်းခုံမှုတွေရှိခဲ့ပါတယ်။ဒါလို့ဖြစ်ရဟာအခုဒီချိန်မှမှစပြီးတော့ဖြစ်ခဲ့တာမဟုတ်ပါဘူး။ဒါလို့မျိုးအချိန်ချင်းဖြစ်နေတဲ့ပြဿနာမျိုးကိုဘာကြောင့်မရှောင်လွှဲနိုင်တာပါလဲ။အစိုးရအာဏာပိုင်တွေဘက်ကအရေးယူကြံကြဖို့အတွက်လက်ဟာချက်များရှိနေပါလား။ဒီကြောင်းကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ်ဆိုတော့ရှင်တွေကိုကြိုဆိုပါရစေ။
မနေ့ကအင်္ဂါနေ့ညတဲ့လေးလိုက်စီစီမပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင် VOA မြန်မာပိုင်းကနေတင်းလာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဆောင်မှတင်ဆက်ပါမယ်လွန်ခဲ့တဲ့လအတွင်းမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုလုပ်ခဲ့တယ်လို့ပြောဆိုထားတာဟာပြောဆိုထားတာအပါဝင်တခြားနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုလုပ်နေတာတွေနဲ့ပတ်သက်ပြီးအမှန်တကယ်ဖောက်ခွဲစမ်းသပ်မှုတွေလုပ်နေကြောင်းနျူကလ িয়ার စမ်းသပ်မှုအလုံးစုံတားမြစ်ပိတ်ပင်ရေးနိုင်ငံတကာအဖွဲ့ကြီး CDPTO ကစစ်ဆေးအတည်ပြုပေးသွားဖို့ဆောင်ရွက်နေပါတယ်။ Fake Lapidus ရဲ့သတင်းလောကိုကောင်းအောင်ကပြောပြထားပါတယ်။
နျူကလ িয়ার စမ်းသပ်မှုကိုအောင်မြင်မြင်နဲ့ပြုလုပ်နိုင်ခဲ့တယ်လို့စက်တင်ဘာ3ရက်နေ့မှာမြောက်ကိုရီးယားကကြေညာခဲ့ပါတယ်။ဒီလိုနျူကလ িয়ার စမ်းသပ်မှုဟာအစ်စ်အမှန်ဟုတ်မဟုတ်အတည်ပြုပေးဖို့ကတော့နျူကလ িয়ার စမ်းသပ်မှုအလုံးစုံတားမြစ်ပိတ်ပင်ရေးနိုင်ငံတကာအဖွဲ့ကြီး CDPTO ကကျွမ်းကျင်ပညာရှင်တွေအပေါ်မှာသာမူတည်တာပါ။ဗီယက်နာအခြေစိုက် CDPTO လက်အောက်ခံစောင့်ကြည့်လေ့လာရေးဌာနခွဲပေါင်းဟာကမ္ဘာတဝန်းမှာ289နေရာရှိပါတယ်။အဲဒီဌာနခွဲတွေကနေ
ကဘာမျိုးကြီးတုန်ခါမှုရေအောက်မြေတုန်ခါမှုနဲ့လူသားတွေနားနဲ့မကြားနိုင်တဲ့အတန်လှိုင်းတုန်ခါမှုစတာတွေကိုတိုင်းတာတဲ့အချက်ပြဆန်စာတွေကနေတဆင့်မြေအောက်ရေအောက်နဲ့ဝေဟင်ကနျူကလ িয়ার ဖောက်ခွဲဆန်တဲ့မှုကြောင့်ဖြစ်ပေါ်လာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမြဲမပြတ်အချက်ပြနေတာပါ။ရေဒီယိုနျူကလိုက်တိုင်းတာတဲ့ကိရိယာဟာလေထုထဲမှာပါဝင်တဲ့နျူကလ িয়ার ဓာတ်မှုန်ပမာဏကိုတိုင်းတာတဲ့ကိရိယာဖြစ်တယ်လို့ CDPTO ကသိပ္ပံပညာရှင်ရိုမနိုပလန်တက်တာကအခုလိုရှင်းပြပါတယ်။
The particles that are in the air are sampled.
ဒီဥရမပါဝင်တဲ့ drum mode တွေကိုစစ်ဆေးပြီးတော့တင်းစီစုဆောင်ပါတယ်။အဲဒီနောက်တော့ radio nuclide တိုင်းတာတဲ့ကိရိယာတွေမှာစုဆောင်တင်းစီပါတယ်။ဒီနောက် radio dot dot ကြာမှုနဲ့သူ့ရဲ့မူလစစ်မြစ်ကိုအချက်လက်ထုတ်တင်းဆဲပြီးတော့ GCI အနေနဲ့စစ်စစ်သုံးသပ်ဖို့ပြပပါတယ်
။ GCI ကသိပ္ပံပညာရှင်တွေဟာ xenon radio drag အပါအဝင်လေထုထဲမှာပါဝင်တဲ့ radio drag တတိကြလက္ခဏာတွေကိုစမ်းသပ်စစ်ဆေးတဲ့အကြောင်း radio nuclide ဆိုင်ရာသိပ္ပံပညာရှင်Francis Kacklenberg ကပြောပါတယ
် and here we can see a typical spectrum
ဒီလိုကိုတိုင်းတာထားတဲ့ graphic တွေကိုမြင်နေရတာပါ nuclear ဆန်သက်ဖောက်ခွဲမှုလိုမျိုးကိုဇီလိုနဲ့တိုင်းတာဆုံးဖြတ်ရပါတယ်တခါတလေမှာမှားနိုင်တာက nuclear ဆန်သက်မှုကြောင့်လားတခြားတက်ခွဲဆန်သက်မှုတွေကြောင့်လားဆိုတာပါ
တကယ်လို့ nuclear ဆန်သက်မှုကိုမြောက်ကိုရီးယားမှာလို့မြောက်မှာလုပ်တယ်ဆိုရင်တော့အဲလိုဆန်သက်မှုအမှန်တကယ်လုပ်မလို့ဆိုတာကိုသိရှိနိုင်ဖို့နျူကလ িয়ার ဓာတ်သတ္တိတွေမြေပြင်ပေါ်ကိုတက်လာတဲ့အထိစောင့်ဆိုင်ရတယ်လို့ CDPDO အတွင်းမှချုပ်လက်စင်နာဇာဘိုကပြောပါတယ
် What we need if it's underground we need cracks in the ground
တကယ်လို့မြေအောက်မှာဆန်သက်မှုလုပ်တယ်ဆိုရင်တော့ဘေးပတ်ဝန်းကျင်ကအကြောင်းတွေကနေတဆင့်မြေပြင်ပေါ်တက်လာပြီးတဲ့နောက်လေထုကနေတဆင့်တည်းဆောင်လာတဲ့ drug တွေကိုစစ်ဆေးရပါတယ်
မြောက်ကိုရီးယားကဓာတ်ခွဲဆန်သက်မှုလုပ်ပြီးနောက်ပိုင်းမှာတော့လေယူထဲမှာနျူကလ িয়ার ဓာတ်မှုန်တွေမတွေ့ရသေးဘူးလို့ CDPDO ကသိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျာ
။ကိုအောင်တင်ပြသွားတာပါ။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ရုပ်မြင်သားကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ Asia Set 70ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ပြောကြရှင်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ငယ်ထိုက်ကပြောပြပေးပါဦ
း Dreamer ဆွေလို့ခေါ်ကြတဲ့အမေရိကန်ပြည်တော်စုကိုကလေးဘွားကလေးကတရားမဝင်ရောက်လာသူတွေကိုဆက်လက်နေထိုင်ခွင့်ပြုရေးဒီမိုကရက်တင်နဲ့ဆွေးနွေးညှိနှိုင်းတဲ့နေရာမှာအမြဲတမ်းနေထိုင်ခွင့် Green Card စနစ်ကိုအလုံးစုံပြုပြင်ပြောင်းလဲဖို့နဲ့လူမှုကြီးကြပ်ရေးဝန်ထမ်းတပ်တောင်းထပ်မံခံထားဖို့တောင်ပိုင်းနယ်စပ်ကိုတတိုင်းတိဆောက်ရေးတို့မှာတော့အလျှော့ပေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့မှာရှင်းရှင်းလင်းလင်းပြောဆိုလိုက်ပါတယ်။အရင်သမ္မတဥပမာလက်ထက်ကမူဝါဒတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုတွင်းကိုကလေးဘွားမှာတရားမဝင်ရောက်ရှိလာတဲ့တိမ့်နဲ့ချီတဲ့လူတွေကိုကာကွယ်ပေးထားတဲ့ဒါကာအစီအစဉ်ကိုအဆုံးသတ်ဖို့သမ္မတထရန့်ကပြီးခဲ့တဲ့လကကြေညာခဲ့တာပါ။ဒါပေမဲ့ဒါကာအစီအစဉ်နဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်တို့ကဒီမိုကရက်ကောင်းဆောင်နေတဲ့သဘောတူညီချက်မရခဲ့တဲ့နောက်မှာတော့သမ္မတထရန့်ကနေဆက်တိုင်းခတ်ဖို့အရေးပြီးခဲ့တဲ့လကထပ်ပြီးတော့ပြောလာတာဖြစ်ပါတယ်။တူရကီနိုင်ငံသားတွေကိုယာယီပြည်ဝင်ခွင့်ဗီဇာလျှောက်ထားခွင့်ခေတ္တဆိုင်ငံ့ကြောင့်အမေရိကန်ဘက်ကကြေညာလိုက်ချိန်မှာတူရကီဘက်ကလည်းအလားတူလက်တုံပြန်ပါတယ်။မကြိုက်ခင်ကအဖြစ်အပျက်တွေကြောင့်အမေရိကန်တန်ယုံတွေရအဆအုံတွေနဲ့တာဝန်ထမ်းတွေရဲ့လုံခြုံရေးအတွက်တူရကီဆွေရကအာမခံပေးနိုင်မှုအပေါ်ပြန်လည်ဆက်ဆက်မှုတွေလုပ်ဖို့လိုအပ်တယ်လို့အန်ကာရာမြို့တော်ကအမေရိကန်တန်ယုံကြေညာချက်ထဲမှာတော့ဖော်ပြထားပါတယ်။အယ်ဖန်နိုဘယ်အမှတ်တရအဖြစ်ချီးမြှင့်တဲ့2019ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့အမေရိကန်နိုင်ငံသားရစ်ချတ် H. တာလာကိုချီးမြှင့်လိုက်ပါတယ်ရှင်။
သတင်းချင်းချုပ်ကမတင်ရထက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ် VOA American အတန်းညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 9.55တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာစင်အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောင်းပါ
This program has come to you from the Voice of America, Washington.